တချို့ website တွေအသုံးပြုခွင့်ပိတ်ထားတဲ့အခါမှာ VPN software နဲ့ကျော်ဖြတ်ပြီးတော့သုံးလို့ရပါတယ်။ VPN ရဲ့အဓိကအသုံးပြုချက်ကတော့ကိုယ့်ရဲ့ IP လိပ်စာကိုဖုံးကွယ်ထားတာကြောင့်ကိုယ့် area မှာဝင်လို့မရတဲ့ website တွေကိုတခြားနေရာ IP address လိပ်စာလို့ဟန်ဆောင်ပြီးတော့မှဝင်ခွင့်ရအောင်လုပ်တာပါ။ဒါပေမဲ့ internet လုံးဝပိတ်ထားတဲ့အခါမှာ VPN ကတော့အသုံးမဝင်နိုင်ပါဘူး။internet လုံးဝပိတ်ထားတဲ့ခါမှာတယောက်နဲ့တယောက်တခြားချိတ်ဆက်တဲ့ mesh network လို့ခေါ်တဲ့နည်းပညာတခုရှိပါတယ်။ဒါမှဆိုရင် internet ဖုန်း radio တွေမှာ data တွေအပေးယူလုပ်တဲ့ခါမှာဘိုး server အနေနဲ့တစ်စက်ချိတ်ဆက်ရပါတယ်။ဥပမာဆိုရင်ကိုယ်ဘေးနားကလူတယောက်ကို text message ပို့မယ်ဆိုရင်ကိုယ်ပို့တဲ့ text message ကဘိုး server ကိုရောက်ပြီးတော့မှအနည်းက data tower နဲ့တစ်စက်ကိုယ်ပို့ခြင်းတဲ့လူစီကိုရောက်ပါတယ်။များသောဖြင့် telephone internet ဗီဒီယိုဆက်သွယ်ရေးနဲ့ပတ်သက်တာတွေကဒီလိုမျိုးနီးနဲ့လက်ပတ်ပါတယ်ဒီလိုလက်ပတ်နေတဲ့ဆက်သွယ်ရေးတွေကိုပိတ်ပင်တားဆီးမယ်ဆိုလို့ရှိရင်ရွေးကူစွာဘိုးဆာဗာတွေကိုပိုင်တဲ့ Telinor Auditoo စတဲ့ IPS company တွေကိုရပ်တားလို့ရပါတယ် Mesh Network လို့ခေါ်တဲ့နီးပညာကတော့ဒီဘိုးဆာဗာအနေနဲ့တစင် data တွေကိုအလဲလဲမလုပ်ဖက်နဲ့ကိုယ်အနီးနားမှာရှိတဲ့ဆက်သွယ်ရေးကိရိယာတွေကိုအသုံးပြုပြီးတော့မှသာတယောက်နဲ့တယောက်ဆက်သွယ်ချိတ်ဆက်တဲ့နီးပညာတစ်ခုပါဥပမာဆိုရင်ကိုယ်မှာရှိတဲ့ Wi-Fi နဲ့ကိုယ်အိမ်နီးနားမှာရှိတဲ့ Wi-Fi တစ်ခုတောင်းတဲ့တောင်ချိတ်ဆက်ထားပြီးတော့မှ data ပေးယူလုပ်တာပါဒီ network တစ်ခုမှာ router 6ခုရှိမယ်ဆိုလို့ရှိရင်အားလုံးကတောင်းတဲ့တောင်ပြန်လည်ချိတ်ဆက်ထားလို့ရပါတယ်ဒါကြောင့် Wi-Fi router တစ်ခုပြတ်သွားမယ်ဆိုလို့ရှိရင်ကျန်တဲ့5ခုကမပြတ်ဖက်နဲ့ဆက်သွယ်ရေးရပ်တန့်မသွားပါဘူးကိုကရှိတဲ့ Wi-Fi router 6ခုကိုချိတ်ဆက်ထားမယ်ဆိုလို့ရှိရင်ဒီ network ထဲမှာရှိတဲ့ application တွေ file တွေကိုလည်းကိုရှိကို download လုပ်လို့ရပါတယ်အဲ့ဒါမှမကဒီ Wi-Fi router 6ခုထဲမှာချိတ်ဆက်ထားတဲ့တခြားလူတွေနဲ့လည်းဆက်သွယ်လို့ရပါတယ်။အဲ့ဒါကြောင့်မို့ဒီဂွန်ရက်ထဲမှာအချင်းချင်းချိတ်ဆက်ထားတဲ့ router တွေပုံများလို့ရှိရင်ဆက်သွယ်မှုလည်းပုံပုံကောင်းလာနိုင်ပါတယ်။အဲ့ဒါအပြင်ဆက်သွယ်မှု area လည်းပုံပုံကျပြတ်လာနိုင်ပါတယ်။ဥရောပတိုင်းမှာဆိုလို့ရှိရင်ဒီ Mesh Network နည်းပညာကိုစအသုံးပြုတာတွေကိုတွေ့နေရပါတယ်။ Berlin, Athens, Barcelona စတဲ့မြို့ကြီးတွေမှာဆိုလို့ရှိရင်ကြီးမားတဲ့ Mesh Network တွေပေါ်ပေါက်လာတာကိုတွေ့ရှိနေရပါပြီ။ဒီလိုတိုးတက်တဲ့နိုင်ငံတွေမှာလူအများစုက Wi-Fi router ရှိတာကြောင့်ဒီ mesh network တွေကလည်းအင်တာမကြီးမားလာတာကိုတွေ့နေရပါတယ်။ router ချင်းချင်းအဆက်အသွယ်ကြီးကောင်းဖို့တချို့က microwave ကိုအသုံးပြုပြီးတော့မှ signal ကိုတင်မြှင့်အောင်လုပ်တာတွေလည်းတွေ့ရပါတယ်။ဒီလို internet အသုံးပြုတာဟာတာမန်နဲ့မတူဘဲနဲ့အားနည်းချက်တွေတော့အများကြီးရှိပါတယ်။ဒါပေမဲ့ကောင်းကျိုးကတော့ internet ပိတ်ဆို့လို့ရှိရင်လူတွေကို internet ပေါ်မှာအဆိုးအဝါစောင့်ကြည့်မယ်ဆိုလို့ရှိရင်တော့ဒီနည်းပညာကတော့အသုံးဝင်တဲ့နည်းပညာတစ်ခုပါ။တာမန် internet ကိုပိတ်မယ်ဆိုလို့ရှိရင်အနာပိုင်းတွေကဘိုးဆာဗာကိုလွယ်လွယ်ကူကူပိတ်လို့ရပါတယ်ဒါပေမဲ့ဒီ mesh network ကိုပိတ်မယ်ဆိုလို့ရှိရင်တော့ router တစ်ခုချင်းစီကိုပိတ်မှာသာဆက်သွယ်ရေးကိုရပ်တန့်လို့ရမှာပါဆိုတော့ဒီ mesh network ကတော့လက်ရှိ internet ကိုအစားထိုးလို့မရပါဘဲအတူတူသွဲသုံးပြီးတော့မှအရေးပေါ်အနေနဲ့အသုံးပြုတာပို့ပြီးတော့အတိတ်ပဲရှိပါတယ်လက်ရှိမှာတော့ဒီနည်းပညာဟာအသစ်ဖြစ်နေသေးတာကြောင့်လူအများအသုံးမပြုနိုင်သေးပါဘူးဒါပေမဲ့နောက်မှ internet ခဏခဏပိတ်ထားတဲ့ခါမှာလူအများစုကဒီနည်းပညာကိုအသုံးပြုပြီးတော့မှပုံမတိုးတက်အောင်လှုပ်လာလို့ရှိရင်လက်ရှိအင်တာနက်ရဲ့အစားထိုးဖြစ်နိုင်ပါတယ်